ကြရပြည်နယ်ဒေသအခေါ်ကင်းနီပြည်ကမြို့တော်လွှဲကော်အပါဝင်နေရာဒေသတော်တော်များများမှာကျော်လာ20ခုနှစ်ရက်ပနက်ပိုင်းကစပြီးတော့ဖုန်းခေါ်လို့မရတဲ့အပြင်မိုဘိုင်းအင်တာနက်ရောဝိုင်ဖိုင်အင်တာနက်တွေပါအသုံးပြုလို့မရတော့ဘူးဆိုပြီးတော့ဒေသခံတွေကပြောပါတယ်။ချွင်းချက်အနေနဲ့မိုက်တယ်နဲ့
ဒီကနေ့လာတော့ဒီကြောင်ကိုပြောမှာဝိုင်ဖိုင်နဲ့ခုံချ။နောက်မိုက်တယ်တက်လို့တော့ဒီနေ့မနေ့ချိန်ကအဲ့ဒါလည်းလိုင်းမကောင်းတယ်။တယ်လီနောမရတော့ဘူး။ဟိုဒီတူမရတော့ဘူး။နောက်အဲ့ဒီကနေ့ဖုန်းခေါ်လို့ရတယ်ခိုင်တယ်။ဒီကနေ့တော့လုံးမရတော့ဘူး။အော်ဒါကတမျိုးလုံးလို့ညို့ဖို့ကမဟုတ်ဘူး။ဒီတတိယလုံးလို့ဖြစ်နေ။ကြာပြီးမှတတိယလုံးလို့ဖြစ်လာ။ဒီဝိုင်းလေးကလည်းအလုပ်ကိ
ုကြရင်တော့ဒီကူရတော့တောင်းနေရောဝန်ကြီးတယ်ဘလုံးမဆက်ကြလို့ညာဖြစ်တယ
်အခုလိုဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေသုံးဆွဲမရတာနဲ့ပတ်သက်လို့ဆက်သွယ်ရေးကုမ္ပဏီတစ်ခုကိုဆက်သွယ်မေးမြန်းကြည့်ရမှာတော့ဆက်သွယ်ရေးကွင်းရလိုင်းတွေမြို့နယ်တစ်ခုလုံးလိုင်းကျနေတဲ့အတွက်ဖုန်းအင်တာနက်တွေအဆင်မပြေတာကိုပြင်ဆင်ဆောင်ရွက်နေရတာဖြစ်တယ်ဆိုပြီးတော့ပြန်လည်ဖြေကြားခဲ့ပါတယ်အခုလိုအင်တာနက်လိုင်းတွေဖုန်းလိုင်းတွေအသုံးပြုမရတဲ့အတွက်ဒေသခံတွေနဲ့တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုစိုးရိမ်နေပြီးစစ်တပ်ဘက်ကလည်းညတိုင်းလက်နက်ကြီးတွေနဲ့ပစ်ခတ်နေရတယ်ရှိတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ KNP နဲ့လိုပဲစကိုင်းတိုင်းထဲမှာဆိုရင်လည်းအာနာသိမ့်မှုနောက်ပိုင်းစကိုင်းတိုင်းမြို့ကြီးတွေဖြစ်တဲ့စကိုင်းမုံရွာရွှေဘူစတဲ့မြို့ကြီး၅မြို့ကလွင့်ရင်ကျန်တဲ့မြို့နယ်တွေမှာရွာတွေဘက်ကအင်တာနက်လိုင်းအမြန်နှုံးတွေကို 4G အဆင့်ကနေ 2G အဆင့်ကိုရှော့ချခဲ့တာအခုဆိုရင်နှစ်နှစ်နီးပါးရှိသွားပြီဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ့်မှုနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းချက်လက်တွေကိုပိတ်ပင်ဟန်တာဖို့အင်တာနက်ဖုန်းလိုင်းတွေဖြတ်ချတာအနောက်ရှက်ပြည်ရာတွေပို့ပြီးတော့ကြုံလာရနေရကြောင်းဒီလိုဖိနှိပ်မှုတွေမလုပ်ဖို့ကုလသမဂ္ဂနဲ့လူ့ခွင့်အဖွဲ့တွေကတိုက်တွန်းပြောဆိုနေပါလိမ့်မယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံလေးဖြစ်ပါလိမ့်ရှင်။